မဂအတွင်းမှုချုပ်ရဲ့မြန်မာပြည်ရဲ့အကြံပေးရရှိမစ္စတာအီဘရာဟမ်ဂမ်မာရီဟာမနေ့ကတရုတ်နိုင်ငံပီကင်းမြို့တော်မှာတရုတ်အစိုးရတာဝန်ရှိသူတွေနဲ့မြန်မာပြည်ကိစ္စတွေ့ဆုံဆွေးနွေးခဲ့တယ်လို့ကုလသမဂ္ဂကနေသတင်းထုတ်ပြန်ပါတယ်။ဒီတော့ဒီသတင်းနဲ့ပတ်သက်ပြီးတော့ဘာတွေများသိထားလဲဆိုတာကိုချိုချိုသိမ်းပြောပြပေးပါရှင်
။ဟုတ်ကဲ့ပါမယ်ဧတန်နာကြီး။မစ္စတာဂမ်မာရီဟာအခုတလောအတော်လေးခက်စိတ်စိတ်ကိုမြန်မာပြည်ကိစ္စတွေ့ဆုံဆွေးနွေးတာတွေလုပ်နေတာတွေ့ရပါတယ်။တရုတ်တာဝန်ရှိသူတွေနဲ့မစ္စတာဂမ်မာရီတို့တွေ့ဆုံဆွေးနွေးကြတယ်ဆိုတာကိုမနေ့ကနေ့လယ်ပိုင်းကုလသမဂ္ဂရုံးချုပ်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂအတွင်းမှုချုပ်ရဲ့ဒုတိယပြောရေးဆိုခွင့်ရှိသူမရီအိုကဘဲကအခုလိုပြောသွားခဲ့ပါတယ်
And turning to Myanmar, the Secretary General's Special Advisor on Myanmar, Ibrahim Gambari, arrived Sunday in Beijing and today began 2 days of consultations on Myanmar.
ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာပြည်ရေးရာကျန်သေးရာရှိမစ္စတာ Ibrahim Gambari တနင်္ဂနွေနေ့ကဘေကျင်းမြို့ကိုရောက်ပါတယ်ရှင်။ဒီကနေ့မှာတော့တရုတ်နိုင်ငံသားရေးဝန်ကြီးဌာနအပါအဝင်တရုတ်ဆိုရရဲ့ထိပ်တန်းတာဝန်ရှိသူတွေနဲ့မြန်မာပြည်ကိစ္စနဲ့ရကြဆွေးနွေးညှိနှိုင်းမှုစတင်ပါတယ်။အဲ့ရနေတဆင်ညူဒေလီနဲ့တိုချိုမြို့ကိုသွားရောက်ပြီးတော့အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးပါမယ်ရှင်
။ဒီခီးစဉ်ဟာမြန်မာပြည်ကိစ္စကိုဒေတာရင်းအဓိကနိုင်ငံတွေနဲ့ဆွေးနွေးဖို့သွားရောက်တဲ့ခီးစဉ်ဖြစ်တယ်လို့မစ်အိုကဘဲကဆိုပါတယ
်။ Any effort to promote positive changes in Myanmar is going to require not only direct dialogue with the government and people of the country but also
မြန်မာနိုင်ငံအပြည့်အစုံဘောဆောင်တဲ့တိုးတက်မှုတွေဖြစ်ထွန်းလာစေဖို့ဒီလိုကြိုးပမ်းမှုမျိုးမစိုးအစိုးရအပါအဝင်ပြည်သူလူထုနဲ့တိုက်ရိုက်ဆွေးနွေးဖို့တာမကစိတ်ဝင်စားမှုရှိတဲ့နိုင်ငံအားလုံးကျမတို့ရဲ့ကြိုးပမ်းမှုတွေကိုကူညီပေးနိုင်ဖို့အလားအလာရှိတဲ့လူပုဂ္ဂိုလ်အားလုံးနဲ့တွေ့ဆုံဆွေးနွေးဖို့လိုအပ်ပါတယ်
။သတင်းတော်တူကမစ္စတာဂမ်ဘာရီဘယ်တော့မြန်မာပြည်ကိုသွားမလဲလို့မေးတဲ့အခါပရီအိုခဘဲက
Secretary General has asked Mr. Gambari to continue his dialogue with the government and the people of Myanmar and he therefore intends
မြန်မာဆိုရပါဝင်မြန်မာပြည်သူလူထုနဲ့တွေ့ဆုံဆွေးနွေးဖို့ Mr. Gambari ကိုတွင်ရင်မှုချုပ်ကခန့်ထားတာပါ။ဒါကြောင့်မလို့မြန်မာနိုင်ငံကိုမကြခင်သွားဖို့အစီအစဉ်ရှိပါရင်ဒါပေမဲ့ရဲ့အတိအကျတော့မတတ်မှတ်ရသေးပါဘူး။အခုခီးစင်မှာတစ်ဆက်တည်းသွားမှာတော့လည်းမဟုတ်ပါဘူးရှင်
။ Mr. Gambari ဟာအခုအာရှခီးစင်မတိုင်ခင်ပြီးခဲ့တဲ့လတုန်းကလည်းအမေရိကန်တာဝန်ရှိသူတွေနဲ့မြမအရေးတွေ့ဆုံဆွေးနွေးခဲ့ပါသေးတယ်။အဲဒီလိုတွေ့ဆုံတာကအမေရိကန်ဒုလက်ထောက်နိုင်ငံသားဝန်ကြီးအဲရစ်ဂျွန်နဲ့မြမစစ်ဆေးရဝန်ကြီးတွေတရုတ်နိုင်ငံမှာတွေ့ဆုံခဲ့ကြပြီးတဲ့နောက်မှာဖြစ်ပါတယ်။အခုလိုကုလသမဂ္ဂဘက်ကနေမြမပြည်ကိစ္စခက်စိတ်စိတ်အရှိန်တိုးမြင့်ပြီးလှုပ်လာနေတာရဲ့တရုတ်နိုင်ငံကိုအဓိကထားပြီးတွေ့ဆုံဆွေးနွေးနေတာတွေရဲ့ကနေဘာပြီးမျှော်လင့်လို့ရမလဲ။ဂျူရုနဲ့တိုက်ရိုက်တွေ့ဆုံဆွေးနွေးဖို့မစ္စတာဂမ်ဘာရီကိုကုလအတွင်းမှုချုပ်ကခန့်ထားတယ်ဆိုရမှာမစ္စတာဂမ်ဘာရီအနေနဲ့ဂျူရုနဲ့ဘယ်လိုတိုက်ရိုက်တွေ့ဆုံဆွေးနွေးမလဲစားတဲ့မေးခွန်းတွေအတွက်အဖြေတွေကိုတော့လာမယ့်ရက်ပိုင်းတွေအတွင်းစောင့်ကြည့်ကြမှာဖြစ်ကြောင်းပါ